တီလင်္ကာနိုင်ငံမှာဧပြီလအတွင်းဖြစ်သွားခဲ့တဲ့ကျန်းဖတ်တိုက်ခိုက်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားဖြစ်ခံရပြီးတော့မြန်မာနိုင်ငံမှာရောက်နေတဲ့ဆိုသူကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့မှဖမ်းဆီးမိလိုက်ပြီးဖြစ်ပါတယ်လူမှုကြီးကြရေးရုံးမှာနေထိုင်ခွင့်တပ်တန်းလာတိုးစဉ်အဖမ်းခံလိုက်ရတဲ့အမှတ်တမ်းဗီဒီယိုတွေထွက်ပေါ်နေပေမဲ့သက်ဆိုင်ရာရဲစခန်းကတော့သူ့ကိုဖမ်းမိကြောင်းအတိမပြုသေးပါဘူးဒီကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ငံတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
သီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုအနီးဝန်းကျင်မှာရှိတဲ့ဖျားเจ้าနေတဲ့ဟိုတယ်တွေကိုအပြည့်လ21ရက်နေ့ကအသေးခံဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားရှိခံရသူအဗ်ဒူဆလမ်အာရှမိုမုတ်ဆိုသူဟာမြန်မာနိုင်ငံကိုရောက်နေတာကြောင့်သူ့ကိုတွေ့ရင်သတင်းပေးကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူ့ပုံနဲ့တကွသတင်းထုတ်ပြန်ပြီးနောက်တနေ့မှာပဲပန်းစိုးရမှာရှိတဲ့လူမှုကြီးကြရေးရုံးရှိမှာဒီကနေ့ဖမ်းဆီးခံရတဲ့မှတ်တမ်းဗီဒီယိုတွေကိုအေယာဝတီသတင်းဌာနကထုတ်ပြန်ခဲ့တာပါဗီဒီယိုထဲမှာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးလို့အင်္ဂလိပ်လိုပြောထားတဲ့အတန်လဲပါဝင်ပါတယ်သူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအပိုင်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါဖမ်းခံရတယ်ဆိုတဲ့သတင်းသူတို့ကြားပေမဲ့သူ့ကိုဘယ်နေရာမှာထင်းသိမ်းထားတယ်ဆိုတာကိုမသိကြောင်းတာဝန်ခံရဲအရာရှိကအခုလိုပြောပြပါတယ
်အဲခေါင်းမဟုတ်ဘူးမဟုတ်ဘူးတရားကိုကျွန်တော်စကားမရောက်သေးဘူးဗျအဲကြောင့်တော့အတိမပြူဝေးနိုင်လို့ဆိုသူလ
ားဆရာရောဘာကြားမိလဲတခြားနေရာမှာမိတယ်လို့ပါလို့ဆရာကြားမိလားဆရာ
ကျွန်တော်လည်းတက်တယ်လို့ကြားတယ်ဒါပေမဲ့လက်ရှိချိန်မှာဘုံမရောက်ဖြစ်သေးဘူးဆိုတော့အဲ့လိုပဲမိရလို့ကြားတွေ့ရလို့ပဲကြားတယ်လေကျွန်တော်လည်းဆရာမသိဘူး
2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံကိုရောက်နေတဲ့အဗ်ဒူဆလမ်အာရှတ်မိုမုတ်ကိုတော့အရောက်ဝတ်နဲ့လူညုံရေးတပ်ဖွဲ့တွေကလူမှုကြီးကြရေးရုံးရှိမှာပဲဖမ်းဆီးထင်းထင်းပြီးကားပေါ်ခေါ်တင်သွားခဲ့တာပါ။သီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့လ Easter Sunday နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ250ထဲမှနေတည်ဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောအဖွဲ့ကပြောဆိုထားပါတယ်။ IS State ကြောအဖွဲ့ဟာမလေးရှားကိုဂျာဂန်စခန်းထားပြီးမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေကြောင်းမလေးရှားရဲချုပ်ကအပြီးလအတွင်းမှာပဲပြောကြားခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းလုံခြုံရေးသတိထားပြီးလှုပ်ဆောင်နေကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်မလေးရှားရဲချုပ်တို့ကတော့ကျွန်တော်တို့ IS ရဲ့ပတ်သက်ပြီးပြောလာကြတယ်ကျွန်တော်တို့ကလုံခြုံရေးသတိရှိဖို့လုံခြုံရေးနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်ဖို့တော့ကျွန်တော်တို့ကသက်ဆိုင်တဲ့တိုင်းနိုင်ငံတွေလိုက်ညွှန်ကြားထားတယ်လို့ဆိုလိုခြင်းဖြစ်ပါတယ
်အော်ဟုတ်ကဲ့ခင်ဗျာဟိုတက်မတော်ဘက်ကတော့အခုဒါဆိုလို့ရှိရင်ဒီအခုဒီလူကိစ္စမှာပေါ့နော်ဟိုပြည်ထရေးနဲ့ဒီရဲတပ်ဖွဲ့တို့နဲ့ဒါပူးပေါင်းဆောင်ရွက်မှုတွေရှိနေသလားခင်ဗျာဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုပဲရှိပါမယ်ခင်ဗျာကျွန်တော်တို့ဘက်မှာလည်းဒီတရင်းဖွဲ့တွေရှိပါတယ်ငင်းရယူစံကန်းရဖွဲ့ရှိပါတယ်တရင်းဝါပြီးတဲ့တောင်းယူစောက်စံကန်းရဖွဲ့ရှိပါတယ်အဲ့ဒီဖွဲ့တွေကတော့သူတို့ကတော့သူ့ရဲ့လုံလုံဆန်တိုင်းနဲ့ပူးပေါင်းဆောင်ရွက်လျက်ရှိပါမယ်
အခုကမြန်မာနိုင်ငံမှာလည်းဆရာတို့တိတဲ့အချိန်မှာဟိုအကြမ်းဖက်မှုတိုက်ခိုက်မှုတွေပါညာဆိုတာလည်းဟိုရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့အတန်အများထွက်နေတော့လေအခုလိုမျိုးနောက်ဆင့်ထပ်ဆင့်ကဲဒီသီရိလင်္ကာလူဟာတည်င်းကထွက်လာတော့ဆရာတို့အလတ် level တွေပါတွေတဘောသတိပေးချက်တွေပို့ပြီးတော့မြင့်ထားတာတွေပါအများရှိပါလားထူးထူးကဲကဲ
အထူးထူးကဲကဲမြင့်ထားတော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့သတိပေးချက်တွေတော့စဉ်းစားမပြဒီလိုအောင်ရလျက်ရှိတယ်ကျွန်တော်တို့ဒီမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လာရင်ဒီမျိုးလုံခြုံရေးရှိတာပေါ့စစ်တရင်လုံလုံရေးရှိတဲ့စစ်တစီလုံလုံရေးရှိတဲ့စစ်စင်ရေးစာရေးလုံလုံရေးရှိဒီလုံလုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ပုံမူပြီးဖောင်ရနိုင်ဖို့အတွက်သက်ဆိုင်ရာတိုင်းစစ်ဆန္ဒပြောရေးနဲ့မြေလိုက်တော့ဒီပြည်ညရာရှိပါတယ
်2012ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ရေးကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမကြသေးခင်ကပဲပြောဆိုထားပါတယ်ခင်ဗျာ